တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်နိုင်မှုဥပဒေအသစ်ကိုမကြခင်နှစ်ဆမ်းပိုင်းမှာပြဋ္ဌာန်းတော်မှာပါအစိုးရအသစ်ကနိုင်ငံခြားကုမ္ပဏီတွေကိုလာရောက်ယင်းနှိမ့်နိုင်မှုအရင်အထက်မလုံနေပိုပေးထားတာကြောင့်အလုပ်လုပ်ချင်ကြတဲ့လူငယ်တွေအတွက်နိုင်ငံခြားအလုပ်ကိုင်းအသစ်တွေပိုတိုးမြလာဖို့မျှော်လင့်ကြတော့ရှိပါတယ်အာဆီယံနေသားတို့နိုင်ငံတွေမှာလည်းစီးပွားရေးနှိမ့်ကွေးနေခြင်းဖြစ်တာမို့နိုင်ငံခြားကုမ္ပဏီတွေအတွက်တင်းကျပ်ထားတဲ့စီးပင်းစည်းကမ်းတွေအပြိုင်ဆိုင်လျှော့ပေးနေပြီးနိုင်ငံခြားယင်းနှိမ့်နိုင်မှုတွေအလူရဲ့ဖိတ်ခေါ်နေကြခြင်းလည်းဖြစ်ပါတယ်။အာရှနိုင်ငံတွေထဲမှာစီးပွားရေးအင်အားအကြီးအမားဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာဆိုရင်နိုင်ငံခြားကုမ္ပဏီတွေအတွက်သတ်မှတ်ထားတဲ့စီးပင်းစည်းကမ်းတွေကိုဖြေလျှော့ပေးနေရမှာမြန်မာနိုင်ငံလောက်မလွယ်ကူလှပါဘူး။အထူးသဖြင့်ဩဇာကြီးမားတဲ့ရှီယူဆွဲမွတ်စလင်ဘာသာရေးမျိုးချစ်အဖွဲ့အစည်းတွေရဲ့ဖိအားတွေကိုလွန်ဆန်းပြီးတမရဝီဒီယိုအစိုးရကအခက်ခဲတွေကြားကအရေးစွန့်လှုပ်ဆောင်နေရတာပါ။အဲ့ဒီဘာသာရေးအဖွဲ့အစည်းတွေကနိုင်ငံခြားကုမ္ပဏီတွေမှန်သမျှဆန့်ကျင်နေတာမို့အစိုးရအဖို့တုံ့နှိုက်တဲ့ကြားကက်ကိုင်အဲ့ဒီလိုမှစွန့်လွတ်စွန့်စားမလုပ်ဆောင်ပြန်ရင်လဲစီးပွားရေးကိုဆွဲထုတ်ဖို့တခြားနည်းလမ်းဟာမရှိသလောက်ဖြစ်နေပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံခြားကုမ္ပဏီမှန်သမျှကိုဆန့်ကျင်တယ်ဆိုတဲ့အဲ့ဒီလိုထိမ့်ချုပ်ပိတ်ပင်ခြင်းနဲ့အဖွဲ့အစည်းမျိုးမရှိပေမဲ့လည်းတခြားကြီးမားတဲ့စိန်ခေါ်မှုတွေကတော့ရှိနေသေးပါ။နိုင်ငံခြားကုမ္ပဏီတွေအနေနဲ့လောလောဆယ်မြန်မာနိုင်ငံမှာယင်းနှိမ့်နိုင်မယ်ဆိုရင်လျှက်စစ်မီလိုအပ်ချက်ပြဿနာ၊ငွေစည်းနှုန်းမတည်ငြိမ်တဲ့ပြဿနာမြေယာအဆောက်အုံဈေးနှုန်းကြီးမြင့်မှုပြဿနာဌာနဆိုင်ရာအဆင့်ဆင့်ကိုဖျက်ဆီးရတဲ့ကျူးနီစနစ်ပြဿနာဆရာတွေကြောင့်ကုန်ထုတ်လုပ်မှုဈေးမြင့်မားတဲ့ဒဏ်ကိုဘယ်လောက်ခံနိုင်မလဲဆိုတာမဖြစ်မနေစဉ်းစားကြရမှာဖြစ်တယ်လို့ပဲကျွမ်းကျင်လှုပ်သားရှားပါမှုပြဿနာကိုလည်းမလွဲမသွေကြုံကြရမှာပါမြန်မာနိုင်ငံမှာအလုပ်လုပ်နိုင်သူလှုပ်သားတို့အင်းနဲ့အားနဲ့ရှိတဲ့ဆိုပေမဲ့နိုင်ငံခြားကုမ္ပဏီတွေမှာတန်းအလုပ်ဝင်နိုင်တဲ့အဆင့်ရှိတဲ့ကျွမ်းကျင်လှုပ်သားရှားပါမှုပြဿနာကတော့ကြီးကြီးမားမားရှိနေသေးပါအဲလောလောဆယ်မြန်မာလုံသားအများစုရဲ့ကျွမ်းကျင်မှုဟာပြည်တွင်းဟာကုမ္ပဏီတွေအတွက်လောက်ပဲဖြည့်ဆည်းပေးနိုင်သေးတယ်လို့မန္တလေးမြို့ကဆောက်လုပ်ရေးလုပ်ငန်းရှင်တူဖြစ်သူဦးစင်မင်းဆွေကပြောပါတယ်
။တကယ်ကျွန်တော်တို့နိုင်ငံမှာသင်တန်းကျောင်းတွေနည်းပါတာပေါ့နော်။အတမွေးဝန်းကျောင်းကျင်ညာသင်တန်းကျောင်းတွေနည်းပါတယ်။နည်းပါတဲ့အတွက်ကြောင့်မို့လို့ဒါကျွမ်းကျင်လုံသားကလည်း certificate နဲ့အလုပ်လုပ်တာမျိုးမဟုတ်ပဲနဲ့ပေါ့နော်။တောင်းနေတက်လာတယ်။နောက်ပြီးတော့ဒီမှာအလုပ်လုပ်တယ်။နောက်လိုက်လုပ်တယ်။နောက်လိုက်ကနေပြီးတော့လက်ထောက်ပြတယ်။လက်ထောက်ကနေခေါင်းဆောင်တက်လုပ်တယ်ပေါ့နော်။အဲ့တော့ယမီယိုးကလာပုံစံတိုင်းအလုပ်လုပ်နေကြစဉ်ကလာဖြစ်နေတာပေါ့နော်သူ့အချက်နဲ့သူ့ဆက်ကိုက်နေသေးတယ်လို့တော့ပြောလို့ရပါတယ်ဒါဒီမှာလုံရုပ်လုံဆင်ပုံစံတိုင်းပဲသူတို့လည်းလုံနိုင်တယ်လုံရုပ်ဆင်ပုံစံတိုင်းပဲဥစားနိုင်တယ်ပေါ့နော်ဒီကြိုးတော့ရှိပါတယ်ဒါပေမဲ့နိုင်ငံတကာအစ်စ်ပုံစံမျိုးတော့မလုံနိုင်သေးဘူးပေါ့နော်အဲ့ဒီအနေထားတော့ရှိပါတယ်နောက်ပိုင်းကျရင်တော့ဒါ well train ဖြစ်လာတယ်ဆိုရင်တော့ဒါသင်တန်းကျောင်းတွေပါလေအများကြီးပေါ်လာဘူးအဓိကကြတယ်အဲ့လိုပေါ်လာမှလည်းကျွန်တော်တို့တိုင်းပြည်ကနိုင်ငံကြားနဲ့အလုပ်လုပ်ဖို့နိုင်ငံတကာနဲ့အလုပ်လုပ်ဖို့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့ယူဆတယ်ခင်ဗျ
ကျွမ်းကျင်လှုပ်သားပြဿနာဟာအရာရာနောက်ကျကျန်ခဲ့တဲ့မြန်မာနိုင်ငံမှာကြီးကြီးမားမားရှိနေစေဆိုပေမဲ့ BNN မလေးရှားစင်ကာပူထိုင်းစတဲ့တခြားပတ်ဝန်းကျင်ဒေသတွင်းနိုင်ငံတွေမှာတော့ဒီအခက်အခဲအဆင့်တွေဖြတ်တန်းလာခဲ့တာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဘယ်နိုင်ငံမှာစီးပွားရေးသွားလို့မလဲစဉ်းစားရှာဖွေနေတဲ့နိုင်ငံခြားကုမ္ပဏီတွေအဖို့ရွေးချယ်စရာတွေအများအပြားရှိတာမို့မြန်မာနိုင်ငံမှာအဆင့်သင့်မဖြစ်သေးတဲ့အချိန်အဆင့်သင့်ဖြစ်တဲ့အဲ့ဒီနိုင်ငံတွေမှာပဲဦးစားပေးရင်းနှီးမြှုပ်နှံနေဦးမှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာအလင်းအမြန်ဖြည့်ရှင်းဖို့လိုအပ်နေတဲ့ကျွမ်းကျင်လှုပ်သားရှားပါမှုပြဿနာကိုရန်ကုန်မြို့ကအလုသမားကြီးရဲ့ကျွမ်းကျင်သူတို့ဖြစ်တဲ့ဥအောင်လင်းကအခုလိုပြောပြပါပါတယ်
။ကျွန်တော်တို့နိုင်ငံမှာကျွမ်းကျင်လှုပ်သားမွေးထုတ်တဲ့စီမံကိန်းတွေကလွန်အားနေခဲ့တယ်လို့သုံးသပ်ပါတယ်။အားလုံးလည်းဆိုတော့ကျွန်တော်တို့ဒီလွန်ခဲ့တဲ့10စုနှစ်ပေါ့နော်2စု3စုကာလလောက်မှာရှိခဲ့တဲ့ဒီသမွေးပညာသင်ကျောင်းတွေပေါ့နော်သမွေးပညာသင်ကျောင်းတွေပုံပြမှုကတော်လေးအားနည်းခဲ့တယ်လို့ပဲဆိုရမှာပါဒီဘက်နောက်ပိုင်းမှာကျွန်တော်တို့ယင်းနှိမ့်နိုင်မှုတွေအုံနဲ့ကျင်းတဲ့ဒီဝင်လာမဲ့လက္ခဏာပေါ့နော်ဟိုရှိလာတဲ့အခါမှာအဓိကစိန်ခေါ်မှုကတော့ကျွန်တော်တို့နိုင်ငံမှာကျွမ်းကျင်လှုပ်သားရှားပါတယ်ဆိုတဲ့ပြဿနာကအခုဒါကျွန်တော်တို့လက်တွေ့ကြုံနေရတဲ့အခြေအနေတစ်ခုပါပဲ
မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားတွေမွေးထုတ်နိုင်ဖို့အခမဲ့သမွေးဝမ်းကြောင်းပညာသင်ကျောင်းတွေမရှိသလောက်ရှားပါနေစေပါငွေကုန်ကြေးကျများတဲ့သင်တန်းကျောင်းတွေရှိပေမဲ့မတက်ရောက်နိုင်သူကအများစုမို့ကျွမ်းကျင်လှုပ်သားတွေအလုံးရင်းနဲ့မွေးထုတ်နိုင်ဖို့ဆိုတာလောလောဆယ်မျှော်လင့်ချက်မရှိသေးဘူးလို့ဆိုရမှာပါအလုံသမားရေးကျွမ်းကျင်သူဦးအောင်လင်းကတော့အစိုးရအနေနဲ့ဒီကိစ္စကိုအလင်းအမြန်မဖြေရှင်းပေးနိုင်ဘူးဆိုရင်နိုင်ငံခြားယင်းနှိမ့်နိုင်မှုတွေဝင်ရောက်လာရေးမှာစိန်ခေါ်မှုအခက်အခဲတွေနဲ့မလွဲမသွေရင်ဆိုင်ရလိမ့်မယ်လို့သတိပေးထောက်ပြပါတယ
်အလုံသမားဝန်ကြီးဌာနကနေပြီးတော့မွေးထုတ်ပေးနေတဲ့ကျွမ်းကျင်လှုပ်သားတင်နန်းကျောင်းတွေရှိပါတယ်ရှိတော့လည်းပမာဏနည်းတယ်ပေါ့ရှာရယ်နေတဲ့အခါကျတော့ဒီလိုအပ်ချက်ကိုပြည့်ပြအောင်ကျွန်တော်တို့မလုပ်နိုင်သေးဘူးမလုပ်နိုင်တော့ပြင်ပပေါ့နော်ပြင်ပလှုပ်သားကျွမ်းကျင်မှုတင်တန်းတွေကြပြန်တော့လည်းပဲအပိုးစားနာကိုဝန်ဆောင်မှုကိုမတတ်နိုင်ကြတဲ့အခြေအနေမှာရှိတယ် အဲ့တော့အခမဲ့ပေါ့နော်အခမဲ့ဆိုတဲ့ကိစ္စကတော့အင်တန်ကိုကျွန်တော်တို့နေပါလွန်ပါတယ်ဟိုပမာပြလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံတော်အစိုးရလူ့သမားဝန်ဝင်ကြီးဌာနကနေပြီးတော့ဒီမွေးထုတ်တဲ့ကျွမ်းကျင်လုပ်သားပမာဏက2014-15-16ပေါ့နော်နှစ်စဉ်မွေးထုတ်တဲ့ပမာဏကရာခိုင်နှုန်းလောက်ပဲရှိတယ်ရှိတဲ့အခါကျတော့လက်တွေ့ကျွန်တော်တို့လုပ်ငန်းခွင်မှာရှိနေတဲ့လုပ်သားကတော့တန်း20ပတ်ဝန်းကျင်ပေါ့နော်အဲဒီထဲမှာကျွမ်းကျင်လုပ်သား skate ချမယ်ဆိုလို့ရှိရင်ရာခိုင်နှုန်းကကျွန်တော်တို့ဆရာခိုင်နှုန်းတော့မပြည့်တဲ့အခြေအနေတစ်ခုမှရှိတော့အခမဲ့လုပ်မယ်ဆိုလို့ရှိရင်လည်းနိုင်ငံတကာအဖွဲ့အစည်းတွေအကူအညီပေါ့လက်ရှိကတော့နိုင်ငံတကာအဖွဲ့အစည်းတွေအကူအညီဆိုရင်ဒါလုပ်သားကျွမ်းကျင်မှုသင်တန်းတွေကျွန်တော်နိုင်ငံတော်အစိုးရကပေးနေတဲ့အားအလိုအပါဝင်ပေါ့နော်ကမ္ဘာလုံးသမားအဖွဲ့ချုပ်ကနေပြီးတော့ sponsor ပေးနေတဲ့အနေအထားမျိုးတော့ရှိတယ်အကျန်နဲ့တခြားလူအဖွဲ့အစည်းတွေအနေနဲ့ကတော့ကျွမ်းကျင်လုပ်သားမွေးထုတ်ရေးစီမံကိန်းတွေမှာအလွန်နှေးပါနေသေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်အချိန်အောင်မြင့်ပြီးတော့ကိုဆောင်ရွက်ရမှာပါတကယ်ပြီးမဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုပေါ့နော်ဒီအုံနဲ့ချင်းနဲ့ဝင်လာတဲ့အခါမျိုးမှာကျွန်တော်တို့နိုင်ငံကကျွမ်းကျင်လုပ်သားနှေးပါတဲ့အတွက်ဒီလုပ်သားစည်းကွက်ပေါ့နော်လေဘာဒမန်းမှာနောက်တစ်ခုကလုပ်သားအစဉ်တန်းပေါ့နော်နှိမ့်ကြတဲ့ဒဏ်ကိုကျွန်တော်တို့အကြီးအကျယ်ခံရပါလိမ့်မယ်
မြန်မာနိုင်ငံမှာဘွဲရဆယ်တန်းအောင်ယုံနဲ့နိုင်ငံတကာအဆင့်ကုမ္ပဏီတွေမှာအလုပ်တန်းဝင်နိုင်လောက်အောင်ပညာရေးစနစ်ကအာမခံချက်မရှိသေးတဲ့အတွက်နိုင်ငံရဲ့စီးပွားရေးမြင့်တင်နိုင်ဖို့ရမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာအောင်ဥပဒေတွေကိုပြုပြင်ပြဋ္ဌာန်းပြင်ဆင်တာအရေးကြီးတယ်လို့ပဲအခြားတစ်ဖက်မှာလည်းလူသားစွန့်ရည်မြင့်တင်ရေးကိုပါမဖြစ်မနေအမြန်ဆုံးလှုပ်ဆောင်နိုင်မှသာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအနေနဲ့အဆင်ပြေပြေလွယ်လွယ်ကူကူဝင်ရောက်လာနိုင်မှဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ